ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပပ်လီကန်သမ္မတလောင်းဒိုနယ်ထရမ့်တို့ရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်အခြေတင်ပြောဆိုခဲ့ကြပါတယ်။အမျိုးသမီးအပေါ်လိမ်မိုင်းဆိုင်ရာစကားလုံးတွေတုံပြီးနှိမ်ချပြောဆိုထားတဲ့မစ္စတာထရမ့်ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရပ်ပိုင်းအတွင်းမှာပဲမီဇိုရီပြည်နယ်စိန့်လူးဝစ်မှာစကားစစ်ထိုးပွဲကျင်းပခဲ့တာပါ။ဗီဒီယိုသတင်းနောက်ဂျင်မလုံးပြပို့တဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါ။
စကားစစ်တို့ပဲစတင်ချိန်မှာပဲသမရလောင်းတွေတဦးနဲ့တဦးအစင်လာရလက်ဆွဲနှုတ်ဆက်တာမျိုးမရှိတာကြောင့်ဒီသမရလောင်းတွေကြာသဘောထားတင်းမာမှုအခြေအနေကိုတွေ့မြင်နိုင်ပါတယ်။လွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရိုင်းရိုင်းဆိုင်ဆိုင်စကားလုံးတွေတုံပြောဆိုခဲ့ရတဲ့ပတ်သက်လို့ဒေါ်နယ်ထရမ့်ကတောင်းပန်ပါတယ
်။ Yes, I'm very embarrassed by it. I hate it, but it's locker room.
ဒီစနေပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရသလိုဒါကိုမုန်းလည်းမုန်းမိပါတယ်။ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှပြောခဲ့ရပါ
မစ္စတာထရမ့်အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကသက်သေပြနေပြီးဒါဟာအမျိုးသမီးတွေလက်တင်နယ်ပွားတွေမွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်းမစ္စစ်ကလင်တန်ကပြောပါတယ
် So this is who Donald Trump is and the question for us the question
Donald Trump ဘလို့လူစားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တော့ Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email server တခုအသုံးပြုခဲ့ရတဲ့ပတ်သက်ပြီးတော့လဲသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေကြကနေတစ်ဆင့်အထူးအဆိုးရွားရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့မှာပါဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေမြင်တွေအများကြီးရှိနေနိုင်တာကြောင့်ပါ
Mrs. Clinton ကလည်း
Everything he just said is absolutely false but I'm not surprised it's just off
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါကျွန်မအံ့ဩမသင့်တော့ပါဘူးအရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုမှုတတ်တဲ့ Donald Trump လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်မနေတာပါပဲ
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail.
ဘာလို့လဲ?ထောင်ထဲဝင်နေရမှာဆိုလို့လား
။ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
်။ We are not at war with Islam. And it is a mistake and it plays
ကျမတို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတာမဟုတ်ပါဘူး။ဒီလိုသာလုပ်မယ်ဆိုရင်ကျမတို့ဟာအကြမ်းဖက်သမားတွေဖြစ်စေခြင်းနဲ့ပုံမျိုးလိုက်လုပ်နေတာဖြစ်သွားနိုင်ပြီးဒါဟာလည်းအမှားတစ်ခုပါ
။ Trump ကအခုလိုတုံ့ပြန်ပါတယ
်။ It's called extreme vetting we are going
ဒါကတင်းတင်းကြပ်ကြပ်စစ်စစ်တဲ့သဘောပါဘရာကိုဘားမားနဲ့ဟီလာရီကလင်တန်တို့ကြောင့်ဆီးရီးယားလိုနိုင်ငံမျိုးကပေါင်းနဲ့ချီတဲ့ဒုက္ခတွေဝင်လာမှာကိုစစ်စစ်သွားမှာပ
ါရုရှားဟာဒေါ်နယ်ထရမ့်ကိုပိုလူလာတယ်ဆိုပြီးတော့လဲမစ္စစ်ကလင်တန်ကဆွဆွဲပါတယ
် Russia has decided that it's all in Syria
ဆီးရီးယားရေးမှာရုရှားကလုံးဝဝင်ရောက်ဆွတ်ဖက်ဖို့ဆုံးဖြတ်ထားတယ်လို့နောင်တလာမယ်အမေရိကန်သမ္မတဟာသူတို့ဖြစ်စေခြင်းနဲ့သူမျိုးဖြစ်လာဖို့လဲဆုံးဖြတ်ထားပါတယ်။တေချာတာကတော့အဲ့ဒါကျမမဟုတ်တာပါပဲ
။ Donald Trump က
I don't know Putin. I think it would be great if we get along with Russia.
Putin ကိုကျွန်တော်မသိပါဘူး။ Russia နဲ့သဘောထားချင်းတိုက်ဆိုင်ပြီးအတူပူးပေါင်းဆောင်ရွက်သွားနိုင်ရင်တော့ဒါအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာ ISIS တွေကိုအတူပူးပေါင်းနှိမ်နင်းသွားတာမျိုးပါ။
သမရလောင်းတွေအနေနဲ့တဦးအပေါ်တဦးအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်တိုးပွဲတက်ရောက်လာတဲ့မဲဆန္ဒရှင်တဦးကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လဲပြောဆိုပါတယ
် She doesn't quit She doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူ
းသမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်တိုးပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗားဒါးပြည်နယ်လက်စ်ဗီဂတ်စ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ